ဘုရားတို့ကြဆုံးတော့နော်အာဂါနီတွေကြဆုံးတော့အဲ့တော့အသက်20နော်ဇူလိုင်လဟိုဒီမှာအဲ့စိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးဟုတ်တခါကြီးလုံးနော်အဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအများကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေနော်အဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ
်အဲ့ဒါကတော့လွန်ခဲ့တဲ့80နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့မနေ့10:38မိနစ်မှာယူနီဖောင်းပွေလက်နက်ကိုင်တစုကရန်ကုန်မြို့လေရှိအတွေ့အများရုံမှာဗိုလ်ချုပ်အောင်ဆန်းနှင့်တကွမြမအာဇာနီတွေကိုလုပ်ချံခဲ့တဲ့အကြောင်းသတင်းကြရတော့လွန်စွာဝင်းနေချီကွဲမိတဲ့အကြောင်းအခုအသက်80ကျော်ပြီဖြစ်တဲ့ဒေါခင်မီကပြန်ပြောင်းပြောပြခဲ့တာပါဒေါခင်မီကပဲဆက်ပြီးဒိရှာကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာသူစဉ်တခင်မကြီးကြီးပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလေအခုလို့အမှတ်တရပြောခဲ့ပါလေ
တခင်မကြီးတွေကတော့အလုံးကဒီလွတ်လပ်ရေးအတွက်အားမီစ조사ကြတာပဲလေနော်သူတို့အတက်တွေဘာတွေလဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ဖက်နဲ့သူတို့တခါလဲဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွဖွအဲ့ဒီမှာလူလားမြောက်လာတာဘောမှာဆက်ဖြစ်တော့ဖွဖွားတက်ကဟိုရင်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာเนาะဆစ်ကျင်ညာတော့အဲ့ဒီဆစ်ကျင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့ဆက်မဖြစ်ခင်နေကြိုးပမ်းကြတာပါဗျာဒါဖွဖွားစာရဲ့အတွေ့အကြုံဒါဖွဖွားအဖေကလည်းငကနီလေးဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွားတို့ဆိုလို့ရှိရင်တပိတ်မှောက်ရတယ်ကျောင်းကိုအဲ့ဒီအချိန်တော့ဖွဖွားသုံးတန်းဒါပေမဲ့မှာရဲဆက်မပြေခင်ဖဖွားအမေကကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖဖွားတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖော်ပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖဖွားမေမေကိုရောဖဖွားရောခေါ်ပြီးတော့တခါတည်းဖဖွားဖေဖေကအဲ့ဒီအရာထဲမှာတရားပွဲတွေခြားတာကိုတွားပြီးတရားနာထောင်ရတယ်အာဇာနည်တော်များများတို့ဘသူတို့ပေါ့နော
်လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါက်တာမီပြောတော့တာပါဒေါခင်မီနဲ့သူထိုးစဉ်ကာလကိုပြီးလိုက်သူနောက်တူကတော့ဒေါခင်ကြည်ကြည်ဖြစ်ပါလေဒေါခင်ကြည်ကြည်ကတော့ကွယ်လွန်သူဆိုင်ရဆရာကြီးတင့်ဖြင်းကြီးရဲ့ဇနီးလေးဖြစ်လက်ရှိမြို့သားဒီမိုကရေစီအဖွဲ့ချုပ်ကျောက်ခွင့်ရပုဂ္ဂိုလ်တူရဲ့ဖြစ်တဲ့ဦးဟန်တာမီရဲ့နေရင်လေးဖြစ်ပါလေအသက်90နီးနေပြီဖြစ်တဲ့ဒေါခင်ကြည်ကြည်ဟာမြမလူလည်းရေးကျူပါမှုမှာပါဝင်ခဲ့သူတူဖြစ်ပါလေသူရဲ့ပြန်ပြောင်းပြပြချက်က
နိုင်ငံရေးဆိုတော့မလုပ်တာလည်းကြာပြီပေါ့နော်ရောက်တာကလည်းတတိယကဟိုဂျပန်ဒေါ်လာရေးပေါ့နော်80ဒေါ်လာရေး movement ခဲမှာပါရင်းနဲ့အဲ့ဒီနိုင်ငံရေးတော့ရောက်သွားတာပေါ့လေအမှန်ကတော့နိုင်ငံရေးရဲ့လို့တစ်ဆလုံးတစ်ခါမှလည်းမလုပ်ဘူးအကြောင်းလုံးကလည်းဒီလိုပဲရှိမှာလေနေရတာခိုင်းရေးပဲနေကြတာဒါပေမဲ့ဂျပန်ခေရောက်တော့ဂျပန်ကတော့ပြိတ်ပြီးတော့မုန်းတယ်ပေါ့နော်အဲ့တော့ဂျပန်ဒေါ်လာရေးအတွက်ဆိုပြီးတော့လာပြီးတော့ organize လုပ်ကြတဲ့အခါကျတော့organize လုပ်တာကအဲ့ဒီတော့ဖြာပုံမှာနေရပါတယ်1944ပေါ့နော်ဖြာပုံကအဲ့ဒီက80ဒေါ်လာရေး movement မှာအဲ့ဒီမှာဖြာပုံက organize လုပ်နေတဲ့လူတွေပေါ့လေအဲ့ဒီမှာပါသွားတာပဲအဲ့ဒီကနေပြီးတော့သူတို့ကိုယ်တိုင်ကလည်းပဲအဲ့ဒီအချိန်ကဗမာပြည် Communist Party ပေါ့ PCP ပေါ့နော် PCP Party ဝင်နေဆိုတဲ့ခါကျတော့အဲ့ဒီလိုပဲပါတီဝင်ဖြစ်သွားတာပေါ့သမီးရဲ့ဒါပါပဲဂျပန်ခေတ်တုန်းကတော့အဲ့ဒီ movement ထဲပဲပါပြီးတော့အဲ့ဒီကနေပြီးတော့ဖြစ်ပြီးတဲ့ခါကျတော့လေပါတီကမျောရောက်တယ်ဆိုတော့ဟိုတုန်းကတော့ဒီရောက်ပါတီပေါ့ underground party ပေါ့နော်ပါတီဝင်တွေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပ
ါဒေါက်ကင်ကြီးကပဲဆက်ပြီးဗိုလ်ချုပ်တို့ထိုးစင်ကသာလှုပ်ရှားမခံခဲ့ရရင်မြမနိုင်ငံရဲ့အခွင့်အပြောင်းဟာဆူဆူနေချီပြီးစစ်အာဏာရှင်လက်အောက်ချက်ရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါလေ
။ကောင်းတောင်ကြီးတွေပေါ့လေအထူးသဖြင့်ဘုရုပ်ပေါ့နော်။ဘုရုပ်သာသာစီတီအဲ့ဒီလိုဖြစ်သွားတဲ့အတွက်ဒီမှာဒုက္ခတွေရောက်နေတာဟာဘုရုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်။ဘုရုပ်ကရှိလို့ရှိရင်ဘယ်လောက်မဆိုးပဲနဲ့ပြည်ရင်းစစ်ကလည်းဘယ်လောက်လဲကြာမယ်လည်းမထင်ဘူး။ဘုရုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
ဒေါက်ကင်ကြီးပြောခဲ့တယ်လို့1948လွတ်လပ်ရေးရခဲ့ပြီးဖတ်ဆော့ပလနဲ့ပဋ္ဌာဆအစိုးရဖြစ်ပြီးပြီး1962ခုနှစ်မှာ Sigonson, Bujoji, New Winger, Anna Singer, Bino. Yamanangaha, sit Anna Sin Sinny out. Tingazi, Niva, Piatan, Lagiana, Pipari. Every may Azani, Bujo, Ansanga, Tinichi do. The Ansan Suji, Usone, Energy, Nuta Democracy, Pujo, Badi Ha. အထောက်ဆင်းရဲရွေးကောက်ပွဲမှာအပြတ်အသတ်နိုင်ငံရှိလိုက်ပြီးအထောက်၁၆မလကူမှာအာနာရလာခဲ့ပြီးအခုတော့သူဟာနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်အပြင်နိုင်ငံခြားရေးဝန်ကြီးဖြစ်လေထမ်းဆောင်နေပြီဖြစ်ပါတယ်ဒါပေမဲ့လို့ခဏညီမနိုင်ငံမှာတိုင်းသာစီလုံးမျိုးရေးအပြစ်ရရေးရင်းကြံရေးလည်းမရသေးတယ်လို့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးပြဿနာတွေရင်ဆိုင်နေရပြီး ချင်းကရှိတဲ့အာရှမှာသတိဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအခုဆိုဒေသတွင်းမှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံလူတွေမှာပါဝင်နေတာတွေ့ရပါတယ်။ဒါကြောင့်အာဇာနီခေါင်းဆောင်ကြီးပိုကျော်အောင်ဆန်းရဲ့တနည်းဖြစ်သူတို့အောင်ဆန်းစုကြည်အနေနဲ့နိုင်ငံထူထောင်ရေးမှာနိုင်ငံသားတိုင်းတာဝန်ရှိတဲ့ဆိုတဲ့60လေးနှစ်မြောက်အာဇာနီနေ့တုန်းကအန်အယ်ဒီဌာနချုပ်မှာပြောကြားခဲ့တဲ့အမှတ်တရ
ဒီကဘာလဲအာဇာနည်ကအာဇာနည်ကလို့အမည်ကိုခါရဝတ်ပြပါတယ်လို့ပြောလိုက်တယ်။ဒါတော့ဘာလဲဆိုတော့ဒီကောင်းတဲ့ကောင်းတော်ကြီးကိုခါရဝတ်ပြလိုက်တယ်။ဒီကောင်းတဲ့မှာဘာအသေးစိတ်လဲဆိုတာဒီလိုကအာဇာနည်ကောင်းတော်ကြီးကိုကောင်းတော်ကြီးကခါရဝတ်ပြလိုက်တယ်။ဒီကောင်းတဲ့မှာဘာလို့ရှိလဲ။ဘာလို့ခါရဝတ်ပြရလဲဆိုတော့ဒီကစစ်သားတွေအဲ့တော့ဒီလိုခါရဝတ်ပြလောက်တယ်ပြလိုက်တယ် ဆိုတော့ဒီလိုခါရဝတ်ပြလောက်တယ်ပြလိုက်တယ်ပုံကိုမှားနေတာမှာကိုကျော်ပေါ်လာအောင်လို့ဒီလိုအားလုံးဝိုင်းပြီးတော့ဒီလိုလုပ်နေတယ်ကျွန်တော်လည်းစစ်သားတွေအစားဖို့ခဲ့ရအောင်ပြောတာဒီလိုမျိုးမျိုးအဖြစ်အစားကြောင်းနေတယ်ဒါပေမဲ့အာသာမီလို့ပေါ်တော့ရှင်ရတယ်ရှင်ရတယ်ပုံကိုပေါ်လာအောင်မှားနေတာမှာဘယ်လိုလုပ်မှာလဲဆိုတာသိရတယ်အဲ့ဒီစစ်သားတွေအားကြောင့်ကိုကနေပြီးတော့စစ်သား
I'm gonna make you mine.